တော်ရှင်များရွှင်လန်းချမ်းမြေ့ကြပါလားခင်ဗျာကျွန်တော်တို့တနင်္ဂနွေဇကဝိုင်းကိုအခုစတင်ပါတော့မယ်ကျွန်တော်ဒီပတ်အတွက်ဖိတ်ကြားထားတဲ့ပုံကများနဲ့အရင်ဆုံးမိတ်ဆက်ပေးပါရစေခင်ဗျာပထမဆုံးတူကတော့ကိုကိုကျွန်းပြန်နိုင်ငံရေးကျင်းသားဟောင်းဦးစိန်မင်းပါဦးစိန်မင်းရေးကျမ်းပါပါလားခင်ဗျာ
ဟုတ်ပါမိပါပါလားခင်ဗျာ
ဟုတ်ကဲ့နောက်တူကတော့ကျွန်တော်တို့ဘဂတဗမာနိုင်ငံလုံးဆိုင်ရာကျောင်းသားတမကများအဖွဲ့ချုပ်ပြောရေးဆိုခွင့်ရှိသူကိုမင်းနိုင်ပါကိုမင်းနိုင်ရေးနေကောင်းရဲ့လား
ဟုတ်ကဲ့နေကောင်းပါတယ်ခင်ဗျာ
ဟုတ်ကဲ့နောက်ဆုံးတူကတော့နော်ဝေနိုင်ငံအပါဝင်ဆွေးနွေးပါပါသူကတော့အာရှလူ့ခွင့်ကော်မရှင်ကဦးမင်းလွင်ဦးပါဦးမင်းလွင်ဦးရေကျမ်းပါပါလားခင်ဗျာ
ကျမ်းပါပါပဲကိုကြီ
းတော်လာရှင်ပါခင်ဗျာအမေရိကန်ပြည်ထောင်စုရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်မစ္စတာဒဲရက်မစ်ချယ်ဟာသူ့ရဲ့ပထမဆုံးမြန်မာနိုင်ငံခီးစဉ်ဖြစ်ဒီနေ့ဆိုရင်တော့အခုနေပြည်တော်ရောက်နေပြီတော့ဒီနေ့လာနေမှာတော့လူတူကောင်းဆောင်ဒေါက်တာဆာစုကျင်တွေ့ဆုံဆွေးနွေးဖို့ရှိပါတယ်ဒီတော့တွေ့ပါပဲနေပြည်တော်မှာကျင်းပနေတဲ့လွှတ်တော်မှာတော့စိတ်ဝင်စားဆုံးကြောင်းရတခုကတော့နိုင်ငံရေးကျင်းသားများလွတ်မြောက်ရေးပါရခင်ဗျနိုင်ငံရေးကျင်းသားများလွတ်မြောက်ရေးဟာမြန်မာနိုင်ငံရဲ့ဒီမိုကရေစီပြုပြင်ပြောင်းလဲရေးကိုမြန်မာအစိုးရအနေနဲ့ဘလောက်လှုံ့ဆော်ချင်တယ်လဲဆိုတာကိုသက်သေပြမယ့်အချက်ပဲလို့ခင်တာနာပါဝင်မြန်မာနိုင်ငံရေးဝေဖန်သုံးသပ်သူအများစုကပြောဆိုနေကြတဲ့အချက်ပါကိုကိုကျွန်းမြန်နိုင်ငံရေးကျင်းသားဟောင်းဦးစိန်မင်းခင်ဗျမြန်မာနိုင်ငံရဲ့လက်ရှိအခြေအနေပေါ်ဘယ်လိုများသုံးသပ်မလဲခင်ဗျာ
ကျွန်တော်လေးလာရတော့ကျွန်တော်အပြည့်အစုံရရှင်ပြောရမယ်ဆိုရင်တော့ဒီလက်ရှိဦးစိန်ကျင်းအစိုးရကဟိုတိုင်းပြည်မှာရည်သူအားဖြင့်ဟိုစီးပွားရေးရာအုပ်ချုပ်ရေးရာနိုင်ငံရေးရာဒီပြည်ရေးစစ်ကိစ္စပေါ်ရာအဲဒီကိစ္စတွေမှာရဲဝန်ပြည်ပြောင်းလဲမှုတွေလုပ်ရမယ်လို့ယူဆပါတယ်အဲဒီလိုပြည်ပြောင်းလဲမှုတွေလုပ်တဲ့အခါမှာဒီအမျိုးသားဒီမျိုးကြီးအဖွဲ့ချုပ်အပါအဝင်ဇာနဲ့ဒီမျိုးကြီးအားကြီးတွေလည်းပါဒီဘဝဝိုင်းကိုနေပေါ်ဒီလိုကအရေးကြီးပါလေ။အဲတော့ပြောတဲ့အကျဉ်းသားလွမြောက်ရေးဆိုတော့ရောရောရှင်းတဲ့အစ္စရုံးကိစ္စပေါ့ဗျာ။အဲဒီကိစ္စကိုလည်းဒီကျွန်တော်အထင်ရပြောရရင်တော့အရေးကြီးလို့လုပ်လို့မလို့လည်းယူဆပါရဲ။ဟိုမင်းကျွန်တော်ဒီနေ့ပတ်သက်လို့ကတော့ဒါရှင်းတဲ့အကျဉ်းပြင်ပြဿနာတခုပဲလေ။ဟိုကျွန်တော်ပြောတဲ့အကျဉ်းဆောင်တွေဒီမှာအကျဉ်းကျတော်များနေခဲ့ပြီးတယ်လေ။ခုလောက်ထားတာကဟိုပြောမယ်ဆိုရင်ကျွန်တော်ကတော်လိုင်းတော်ကြီးဖြစ်တဲ့လမ်းမပါဘူးဖြစ်တော့မာလာကျွန်တော်ကနေခဲ့ဘူးတဲ့အပြင်းအဟောင်းတရားပဲလားအဲ့တော့ခုလိုပုံလုံးကြီးရတော့ဟိုတော်တော်ကိုရှိုးရတဲ့သဘောတော်တော်ကိုရက်ရက်တဲ့သဘောကြီးပါဝင်နေတာပေါ့ဗျာဟိုမြစ်တွေအများကြီးဖတ်တာတို့ဘာလို့ဒီရဝေးကြီးတောင်ကြီးပို့တာတွေဆိုတာကဟိုဆက်ရောက်ပေါ်လို့ကျွန်တော်ပြောမယ်ဆိုရင်ခုအဲ့ဒီအဖို့ကားတဲ့ဒီနိုင်ငံရေးကျင်းသားကြီးကကျွန်တော်တို့ကိုယ်ကိုယ်ကျွန်းမှာနေခဲ့တဲ့ကာလတဲ့စာရေးပြည်ရန်ဆယ်စားတော့ဒီလိုဘဝကိုဟိုဆိုးသွားစီတယ်ပေါ့ဗျာဟိုရက်ရက်ကြမ်းကြုတ်တဲ့သဘောတော်တော်ပေါ်နေတာပေါ့ဒါတော့ဦးမင်းစိတ်ဆိုးရတာကိုယ်ကိုယ်လည်းဟိုရသာဆိုးရလည်းအမိခံနေအရပါပြည်ပြည်ကြောင်းလေးတွေလည်းလုံနေလို့သူရဲ့သမနာကြီးနေကုန်နေမှာလည်းပေါ်ပြထားတာရှိတယ်လေနိုင်ငံရေးကျင်းသားဟောင်းနေတဲ့ပတ်သက်လို့ဦးသားပြည်ပြည်ကိုစေသာပြုဖို့ကျွန်တော်အနေနဲ့တော့စိုက်ကျွန်းလိုပါတယ
်ဟုတ်ကဲ့ပြောပါဦးခင်ဗျာကိုမင်းနိုင်ဦးလက်ရှိအခြေအနေကိုဘယ်လိုသုံးသပ်မလဲ
ဟုတ်ကဲ့လက်ရှိအခြေအနေကအခုအမှကျွန်တော်ဒါဟုတ်သူရပုံနဲ့ပြောင်းနေပါတော့။မကြီးတယ်မှာရင်းတော့မှာဒီစစ်တပ်စစ်ကောင်းဆောင်နေရနေပြီးအုပ်ချုပ်တဲ့ပုံနဲ့နေပြီးအရသာပုံနဲ့ဆိုပြီးတော့ဒါမဲ့ဟိုစစ်ကောင်းဆောင်ဟောင်းနေတော့လေသူတို့ကနေပြီးတော့ဒီအရသာသူရပုံကတန်နဲ့မှာပြောင်းလာတဲ့အနေထားပြက်ပါ။ဘလို့ပဲပြောင်းပြောင်းပါအဓိကကတော့ကျွန်တော်မမကြီးရဲ့စက်တနာကိုကျွန်တော်ချင်းကတ်မဆိုရင်ကျွန်တော်အနေနဲ့ချင်းကတ်ခြင်းနဲ့ရှုထောင့်ကကျွန်တော်အမျိုးသားပြည်နယ်တင်းမြတ်ကြီးဆိုရဲရှုထောင့်ကနေကျွန်တော်ချင်းကတ်ကြည့်ခြင်းနဲ့ချင်းကတ်ကြည့်ခြင်းနဲ့ခါကြတော့ဟုတ်ပြီအဲ့ဒါဆိုရင်ဗမာပြည်မှာဒီနေ့ကာလမှာမြို့သားပြည်နယ်တင်းမြဲကြီးပဲဘာတွေအဓိကလိုရလဲလို့နေနေဆိုလို့ရှိရင်တော့ဒီနေ့မှာတွားနေတဲ့ဒီရသာအစိုးရရဲ့ဒီဖွဲ့စည်းပုံပေါ့ဒီ2008ဖွဲ့စည်းပုံအဲ့ဒါကိုဘယ်လိုပြင်ဆင်ကြောင်းလဲမလဲဆိုတဲ့ကိစ္စကအမှန်ရေးကြီးတဲ့ကိစ္စတရားဖြစ်ပါတယ်အဲ့ဒါတစ်ချက်နောက်တစ်ချက်ကဟုတ်ပြီအဲ့ဒီမြို့သားပြည်နယ်တင်းမြဲကြီးအတွက်ပထမဆုံးခြေလှမ်းဆောင်ရမယ်ဆိုလို့ရှိရင်နိုင်ငံရေးကျင်းသားတွေကိုကျွန်တော်တို့ပြန်ပြီးတော့လှုပ်ပေးရမယ်ပြီးလို့ရှိရင်ကျွန်တော်ဒိုင်းစီလုံးမှာအခုအမှန်တန်နေရကြားလာတဲ့ခါကျတော့အဲ့ဒိုင်းကြီးလုံးမှာရှိနေတဲ့လက်နက်တိုက်ပွဲကြီးပေါ့ပြစ်ခတ်ကြဆဲပြီးဝလို့တယ်အဲ့ဒါဘယ်ဒေသဘယ်လူမျိုးစုအေရီယာမှာဖြစ်ဖြစ်အဲ့ဒါကိုကျွန်တော်တို့ပြစ်ခတ်ရက်ဆဲဖို့လုပ်တယ်နောက်တစ်ဆင့်ကတော့ရှင်းပြောတက်ဆိုင်တဲ့လူတွေပေါ့ဗျာမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပေါ့အမှတော်ဆန်းစုကြီးဆောင်တဲ့မျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါဝင်နောက်ဂျန်နဲ့အမှအဖွဲ့စည်းအသီးသီးပေါ့အမှတိုင်းသားတွေလည်းပါမယ်အားလုံးနဲ့တွဲဆုံသူနည်းဖြစ်ရှာတဲ့အဆင့်ကိုကျွန်တော်တို့စရမယ်လို့ကျွန်တော်ထင်ပါတယ်ဒါဟိုအမျိုးသားပြင်နယ်ပြည်ညာရေးအတွက်ဆိုလိုချင်တာပါဒိုင်းပြည်လုံးပြည်ထနာအတွက်ဆိုတော့ဒီကနေမှတစ်ဆင့်ကျွန်တော်ဒီ ဖွဲ့စည်းပုံကြီးပေါ့။နောက်ကျွန်တော်တို့တကယ်ကိုပြန်လည်သိမြင်ပြီးငြိမ်းချမ်းတဲ့ဒီမိုကရေစီဖွံ့ဖြိုးတဲ့နိုင်ငံတစ်ခုအဆင့်ရောက်ဖို့ဆိုရင်တော့ကျွန်တော်ဖွဲ့စည်းပုံပြန်လည်ပြင်ဆင်ရေးပေါ့။အဲ့အဆင့်ကိုကျွန်တော်တက်အောင်ထင်ပါတယ်
။အာရှလူခွင့်ကော်မရှင်ကဦးမေလွင်ဦး။ဦးမေလွင်ဦးကတော့ဘယ်လိုမြင်လဲခင်ဗျာလက်ရှိအခြေအနေကို
။လက်ရှိအခြေအနေကတော့ဗျာကျွန်တော်တို့ဒီမြန်မာနိုင်ငံအစိုးရတက်လာပြီးတဲ့နောက်ပိုင်းမှာပထမဦးဆုံးရင်ဆိုင်နေရတာကတော့နိုင်ငံတကာကနေပြီးတော့မြန်မာနိုင်ငံအတွင်းမှာရှိတဲ့လူခွင့်ရေးအခြေအနေတွေတိုးတက်ပြောင်းလဲမှုရှိမရှိဒါကိုပထမအဆုံးသူတို့စောင့်ကြည့်ကြတာဖြစ်တယ်။နောက်ပိုင်းကြလို့ရှိရင်တော့ကျန်တဲ့စီးပွားရေးဆိုင်ရာမူဝါဒတို့ဘာလို့ပြောင်းလဲတာတွေကတော့နောက်ပိုင်းဖြစ်မှာပေါ့လေ။အဲ့တော့ပထမအဆုံးအနေနဲ့ဒီအမေရိကန်ဥဆောင်တဲ့အနောက်နိုင်ငံတွေနောက်ပြီးတော့ဥရောပနိုင်ငံတွေအဲ့ဒီနိုင်ငံတွေကအဓိကအစိုးရသိရဲ့အပြောင်းလဲကိုကြည့်တဲ့အခါမှာနိုင်ငံရေးအခြေအနေကပြောင်းလဲလာပြီဆိုလို့ရှိရင်ဒီမြန်မာနိုင်ငံအတွင်းမှာရခင်အစိုးရလက်ထက်ကဖန်ဆီးချုပ်နှောင်ထားတဲ့နိုင်ငံရေးအကျဉ်းသားတွေထုတ်ပေးဖို့လိုတယ်။ဒါတွေကအခုမှတောင်းဆိုတဲ့ကိစ္စတွေမဟုတ်ပါဘူး။လွန်ခဲ့တဲ့နှစ်ပေါင်းများစွာကလေးက EU ကလည်းတောင်းဆိုထားတာရှိတယ်။အမေရိကန်ဥဆောင်တဲ့အနောက်နိုင်ငံတွေကလည်းတောင်းဆိုထားတာရှိတယ်။နိုင်ငံတော်တော်များများကဒီအချက်တွေပြင်ဆင်မလားဆိုတာကိုအဓိကထားပြီးစောင့်ကြည့်ကြတာဖြစ်တယ်။ဒါကြောင့်လည်းအစိုးရသိတက်လာတဲ့အခါမှာအပြင်းထန်ညှင်းဆိုတဲ့ကိစ္စရတခုကတော့နိုင်ငံရေးအကျဉ်းသားတွေမရှိဘူး။ဟိုရာဇဝတ်ပြမှုတွေကျူးလွန်လို့ပြစ်ပေးထားတဲ့သူတွေပဲရှိတယ်ဆိုပြီးတော့အပြင်းထန်ညှင်းကွယ်လာတာတွေကိုကျွန်တော်တွေ့ရတယ်။ဘာကြောင့်ဒီလိုညှင်းကွယ်ရသလဲဆိုလို့ရှိရင်နိုင်ငံရေးအကျဉ်းသားတွေရှိတယ်လို့ပြောလို့ရှိရင်နိုင်ငံရေးအကျဉ်းသားတွေကိုချမှတ်ထားတဲ့ပြစ်ဒဏ်နီးနောက်ပြီးတော့တရားစီရင်ရေးစနစ်တွေဒါတွေကိုပါဝန်ခံလိုက်တယ်လို့ဖြစ်မှာစိုးရိမ်ပုံရတယ်လို့ကျွန်တော်ကတော့ထင်မြင်ယူဆတယ်။ဒါကြောင့်လည်းအပြင်းထန်ခုချိန်ကြီးငင်းဆန်နေတယ်လို့ကျွန်တော်အနေနဲ့ထင်တယ်။အဲ့တော့ဒီလိုမျိုးလှုပ်ပြီးတော့မှသာဒီအစိုးရပြောတဲ့မျိုးသားပြန်လဲသိမ်းမြတ်ရေးအတွက်ကိုပြန်လဲတွေးဆဆွေးနွေးနိုင်မယ်။တိုင်းပြည်အတွက်ငြိမ်းချမ်းမှုတစုံတရာကိုဖော်ဆောင်လာနိုင်မယ်။နောက်ပြီးတော့တခါဒီလိုဖော်ဆောင်လာနိုင်မှသာလျှင်မြန်မာနိုင်ငံအတွင်းမှာကျင့်သုံးမဲ့တရားဥပဒေစိုးမိုးရေးကိစ္စရပ်တွေကိုဖော်ဆောင်ဖို့နောက်ဆက်တွဲတိုးတက်ဖြစ်ပေါ်ပြောင်းလဲမှုတွေကိုမြင်လာနိုင်မယ်လို့ယူဆတဲ့အတွက်ဒီဥစ္စာကိုပထမအဦးဆုံးအကျဉ်းပြုပြင်မှုရှိမရှိဆိုတာကိုတောင်းဆိုတာကိုအနောက်နိုင်ငံတွေကဆင်ဆက်မပြတ်ဆက်လက်ပြီးပြီးနေတယ်ဒါကိုလည်းလက်ရှိအစိုးရအနေနဲ့အခက်အခဲတော်တော်အကြတဲ့ကြားကနေပြီးရင်ဆိုင်နေရတယ်လို့ကျွန်တော်ကတော့မြင်ပါတယ်ခင်ဗျ
โอเคဦးမေလွင်ကျေးဇူးပဲခင်ဗျအခုအဲ့တော့ဦးမေလွင်ပြောသွားတာဒီအနောက်နိုင်ငံတွေနဲ့မြန်မာနိုင်ငံဆက်ဆက်မှုပြောသွားတော့အမေရိကန်အထူးကိုယ်စားလှယ် Mr. Darren Mitchell ကအခုမြန်မာနိုင်ငံကိုရောက်ရှိပြီးဆေးဆိုးကခေါင်းဆောင်ပိုင်းနဲ့လည်းတွေ့တယ်။မြန်မာဒီမိုကရေစီအဖွဲ့အစည်းကခေါင်းဆောင်တွေနဲ့လည်းတွေ့တယ်ဆိုတော့လက်ရှိမှာအမေရိကန်ပြည်ထောင်စုနဲ့မြန်မာအစိုးရကြားဆက်ဆံရေးကတော့ဟိုးအရင်ကာလနှစ်တည်တဲ့ဆိုင်ပို့ပြီးတော့ဒီတွေ့ဆက်ဆံမှုများလာတယ်လို့ကျွန်တော်ယူဘူးအပြင်ပြောနိုင်ပါတယ်။အဲ့တော့ဦးစိတ်မင်းခင်ဗျမြန်မာအိန္ဒိယနိုင်ငံတွေဖြစ်ကြတဲ့တရုတ်ပြည်ထိုင်းနိုင်ငံတစ်ဖက်ကအိန္ဒိယနိုင်ငံဒီနိုင်ငံတွေနဲ့မြန်မာအစိုးရဆက်ဆံရေးနဲ့အခုအမေရိကန်အစိုးရကဒီဆက်ဆံရေးတွေပေါ်မူတည်ပြီးပေါ်ပေါက်လာတဲ့အနေအထားတွေကိုဦးစိတ်မင်းဘယ်လိုများမြင်လဲခင်ဗျာ။
ကျွန်တော်တို့အမေရိကန်နဲ့ဒေါ်လာယင်းကြီးဆက်ဆံတာကယူဘူးကတော့ကျူးကျော်မဲ့သဘောဖြစ်ပါတယ်။ဒါတော့ဒီအိန္ဒိယတို့တရုတ်တို့တော့ထိုင်းနိုင်ငံတို့နဲ့ဆက်ဆံရေးကတော့ဟိုလက်ရှိတော့မြန်မာစိုးရကအလျှော့ချင်းအပြောင်းအလဲတွေလည်းဦးစားပေးလို့ရမယ်ကျွန်တော်ထင်တယ
်။ဟုတ်ကဲ့ဦးသိမ့်မင်းအဲ့တော့အခုလိုအမေရိကန်စိုးရကမြန်မာစိုးရနဲ့ဆက်ဆံရေးတိုးချဲ့တာကိုတရုတ်စိုးရကဘယ်လိုသဘောထားမှထင်လဲခင်ဗျာ
။တရုတ်စိုးရကတော့ယူကဟိုသူကြားသဘောထားလေးအကြောင်းရှိပါဘူး။ဟိုသူလေဆာမြေတစ်ချောင်းမှာသူဒီနေရေးသူလိုလာတာပေါ့။အဲ့ဒါပထမတစ်ချက်ပေါ့။ဒုတိယတစ်ချက်ကတော့ဟိုဒန်းငွေရေးပါရန်ကြည့်ကြရတော့သူနိုင်ငံတည်းတော်တော်ရေးကြည့်တာဟုတ်လားအဲ့ဒါတကူနောက်တစ်ခုတတိယတော့ဟိုနဇတ်ကုံစည်တွေကိုဟိုဗမာနိုင်ငံနဲ့သူရှင်ရိုးတို့တဲ့အောင်တော့သူလုပ်တဲ့သဘောရှိတာပေါ့ဟိုနိုင်ငံရေးကိစ္စတွေတော့သူကြရဟိုဗမာစုရနဲ့သူကြဟိုပြည်ပကဖြစ်စီရတော့သိမရှိဘူးလို့ကျွန်တော်ယူဆတယ
်ဟုတ်ကဲ့ကောင်းပါပြီအဲ့တော့ဦးမင်းနိုင်ရောဘယ်လိုမြင်မလဲခင်ဗျာ
ဟုတ်ကဲ့အမကျွန်တော်တို့မြင်တာကတော့ပြောမယ်ဆိုလို့ရှိရင်ကျွန်တော်ဒီအမေရိကန်နိုင်ငံဆိုရင်တကယ်စူပါပါဝါပေါ့နော်ကမ္ဘာမှာတကယ်နိုင်ငံကြီးတစ်ခုဖြစ်ပါတယ်။နောက်မှတရုတ်ဆိုလို့ရှိရင်သူကတကယ်နိုင်ငံကြီးအဆင့်တစ်ခု။နောက်အိန္ဒိယဆိုတဲ့နိုင်ငံကြီးဖြစ်တဲ့အလျောက်ကိုကျွန်တော်တို့ဒီအမေရိကန်စိုးရအနေနဲ့ဆိုလို့ရှိရင်မာဂျီဆက်ဆံရေးကိုရှင်းပြတော့သူ့အနေနဲ့အကျိုးစီးပွားမှာတိုင်းရမရှိဘူးဆိုပေမဲ့လုံးဝမဟာဗျူဟာရဂျူးစိုက်တော်မှာကျွန်တော်ထင်တယ်အဆုံးတရားရတော့အမှသူဂျူးစိုက်ရမှာဖြစ်တယ်။ပြုဖြစ်စင်တော့ရင်တော့ကျွန်တော်မှာဟိုဖေးလ်ဆိုရနေပြီးတော့အနာကိုယူလာတဲ့ပုံစံအခုကတော့မှရက်ဘက်ကို လွဲပြီးရဆိုတဲ့ပုံနဲ့အောက်မှာကြတော့ဆက်ဆံရေးကပိုပြီးရှိလာနိုင်တယ်လို့တော့ကျွန်တော်တို့မြင်တယ်ဒါအမေရိကန်အစိုးရအနေနဲ့ပြောတာ
ပါဟုတ်ကဲ့ကိုမင်းလည်းအဲ့တော့ကျွန်တော်တခုဖြတ်ပြီးမေးပြသေးဒီနေရာမှာအခုလိုအမေရိကန်အစိုးရရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်အခုစတင်တွားရောက်တဲ့ကိစ္စတွေနဲ့ပတ်သက်ပြီးတော့ဗောလေအမေရိကန်အစိုးရပြီးခဲ့တဲ့အနှစ်20လောက်မှာဗမာအစိုးရပေါ်ဇက်တိုက်ဖိအားပေးခဲ့တဲ့အတွက်တရုတ်နိုင်ငံရဲ့မြန်မာအစိုးရကိုတွန်းထောက်လိုက်လို့ဖြစ်တယ်ဒါကြောင့်မို့လို့ဒါကိုပြန်ပြီးမြန်မာအစိုးရနဲ့ဆက်ဆံရေးတိုးချဲ့ဖို့လုပ်နေတယ်ဆိုတော့အမြင်လဲပြောတဲ့နေကြားပါတယ်အဲ့တော့ကိုမင်းနိုင်တော့ဘယ်လိုမြင်လဲ
ဟုတ်ကဲ့အဲ့ဒါလည်းဖြစ်နိုင်ပါတယ်ဒါပေမဲ့တစ်သက်မှာအခုအမေရိကန်အစိုးရအနေနဲ့ကသူကဗမာပြည်ပေါ်မှာထားတဲ့ဆန်ရှင်ပေါ့ဒါကိုသူ့အနေနဲ့မဆွံ့လွတ်ပေးဘူ
းဟုတ်ကဲ့အဲ့တော့အခုအမေရိကန်အစိုးရကဒီလိုဆက်ဆံရေးတိုးချဲ့လိုက်ခြင်းအပြင်မြန်မာဒီမိုကရေစီရေးမှာရောဘယ်လောက်ထိအထောက်ပံ့ဖြစ်လာမယ်လို့ထင်တယ်လဲခင်ဗျာ
ကျွန်တော်ထင်တာကတော့အဲ့ဒါတော့အခုဆိုရင်တော့မှဦးသိန်းစိန်အစိုးရပေါ့သူရဲ့သဘောထားပေါ်မှာမူတည်တယ်သူရဲ့ရည်ရည်ချက်ပေါ်မှာမူတည်တယ်ဗမာလူထုပေါ်မှာအမဒီမိုကရေစီရမှာထပ်ပြီးတော့ချုပ်ချယ်ထားမယ်ချုပ်ကင်ထားမယ်နောက်တစ်ချက်ကသူတို့ကဒီပြည်ပြင်ကြောင်းလဲမှုပေါ့ပြည်ပြင်ကြောင်းလဲမှုဆိုတာတကယ်အချက်ချကြတယ်ဒီချုပ်ချအာဏာနဲ့ပတ်သက်တဲ့အမဖွဲ့စည်းပုံကဆိုပြည်ပြင်ကြောင်းလဲမှုတွေမရှိဘူးနောက်တစ်ခါကမှနိုင်ငံရေးကြီးနားတွေလည်းမလွတ်ပေးဘူးနောက်ဒီအဖြစ်ကရစေရေးဘက်မှာလည်းတိုးတက်မှုတွေမရှိဘူးပြည်ထောင်စုနေရေးပိုင်းရင်လည်းမရှိဘူးဆိုရင်တော့ကျွန်တော်ထင်တာကတော့အမေရိကန်ဆိုတာအနေနဲ့တော့သူ့အရင်သဘောထားတိုင်းမှာဆက်ရှိမယ်လို့တော့ကျွန်တော်တို့အဲ့လိုပဲမြင်ပါတယ
်။ဟုတ်ကဲ့ကဲဦးမင်းလွင်ကလည်းပြောပါဦးခင်ဗျာလက်ရှိမြန်မာနိုင်ငံနဲ့အမေရိကန်အစိုးရဆက်ဆံရေးမြန်မာအင်ဒီဂျင်းနိုင်ငံနဲ့ဆက်ဆံရေးအခြေအနေအရှေ့အလားအလာတွေဘယ်လိုမြင်လဲခင်ဗျာ
ကျွန်တော်တို့ဒီမြန်မာနိုင်ငံနဲ့အမေရိကန်နိုင်ငံရဲ့ဆက်ဆံရေးအခြေအနေကိုပြောရမယ်ဆိုလို့ရှိရင်တော့အမေရိကန်အစိုးရကမြန်မာနိုင်ငံအစိုးရပေါ်မှာစီးပွားရေးပိတ်ဆို့မှုတံခတ်ထားတာဖြစ်တဲ့အဲ့တော့ဘာပဲပြောပြောဒီအမေရိကန်ဒေါ်လာငွေကကမ္ဘာငွေကြေးဆိုင်ရာစီးပွားရေးလုပ်ငန်းတွေမှာသုံးစွဲနေရတဲ့အခါဖြစ်တဲ့အတွက်မြန်မာအစိုးရအနေနဲ့အမေရိကန်အစိုးရနဲ့ဒီထက်ပိုပြီးတော့လမ်းပွင့်နေတာတော့အမှန်ပဲသို့တော်လည်းပဲဒီနေရာမှာခံနေတာကအမေရိကန်အစိုးရကတဲဟုတ်ပြီးငါတို့စီးပွားရေးပိတ်ဆို့မှုတွေရုပ်သိမ်းပေးဖို့အတွက်နိုင်ငံရေးအကျဉ်းသားတွေလှုပ်ပေးဖို့လိုတယ်လူခွင့်ရေးတွေညှင့်တင်ပေးဖို့လိုတယ်ဒီချက်တွေလုံဆောင်ပြမှသာငါတို့ဘက်ကလည်းထိုက်တင်တဲ့ရှော့ပေးမှုတွေလုပ်မယ်ဆိုတဲ့အချက်ရှိနေတဲ့အခါကျတော့မြန်မာအစိုးရအနေနဲ့ဒီပုံမှန်တော့အနည်းငယ်အခက်တွေ့တယ်သို့တော်လည်းပဲကျွန်တော်တို့ဒီလက်ရှိအခြေအနေအခင်းချင်းတွေကိုပြန်ကြည့်မယ်ဆိုလို့ရှိရင်ပြည်သူလွတ်တော်ဥက္ကဋ္ဌကိုယ်တိုင်သူရဦးရှိမန်းကိုယ်တိုင်ကလည်းဒီနိုင်ငံရေးကျင်းသာလွတ်မြောက်ရေးကိစ္စမှာသူတို့ကာကွယ်ရေးနဲ့လုံခြုံရေးကောင်စီအနေနဲ့သဘောတူတဲ့သဘောမျိုးပြောထားတာရှိတယ်စစ်ဘက်ဆိုင်ရာကိုယ်စားလှယ်တွေကလည်းလှုပ်ဖို့ကင်မဲ့တီလှုပ်ပေးဖို့လိုတယ်ဆိုပြီးတော့ပြောထားတာတွေရှိတယ်။သမရရဲ့သဘောထားတစ်ခုပဲကြံနေဆိုတဲ့အနေမျိုးတင်ပြထားတာတွေရှိတော့ဒီအမေရိကန်အစိုးရနဲ့ဆက်ဆံရင်ပုံမူကောင်းလာဖို့အတွက်စစ်အစိုးရကတော်တော်ကြီးကိုအရေးကြီးနေတဲ့အခြေအနေဖြစ်တယ်။ဒါကြောင့်အထိုက်အလျောက်တော့ချော့ပေါက်ပြီးတော့လှုပ်ဆောင်မယ်လို့ကျွန်တော်ထင်မြင်ယူဆပါတယ်။ကျွန်တော်တို့အိန္ဒိယချင်းနိုင်ငံတွေဖြစ်တဲ့တရုတ်နိုင်ငံနဲ့အိန္ဒိယနိုင်ငံကတော့ကျွန်တော်တို့မြန်မာနိုင်ငံကထွက်တဲ့သဘာဝတင်ဟန်ဇာတာတွေအချောင်နိုင်ဖို့အမြဲတမ်းချောင်းနေတဲ့လူတွေဖြစ်တဲ့အတွက်ဒါတွေကိုတော့ဒီမြန်မာအစိုးရအနေနဲ့ထွေထွေထူးထူးထပ်ပြီးတော့ပိတ်ဆိုးရင်စရာမရှိတော့ဘဲနဲ့လက်ရှိဆက်ဆံနေတဲ့အတိုင်းပဲဆက်ဆံသွားလိမ့်မယ်လို့မြင်ပါတယ်။တစ်ဖက်မှာလည်းကျွန်တော်တို့အာရှနိုင်ငံတွေဖက်ကိုကြည့်မယ်ဆိုလို့ရှိရင်လည်းအာရှနိုင်ငံတွေကလည်းကိုဒုက္ခနဲ့ကိုတောင်မင်းမြောက်မင်းမကျန်တဲ့အခြေအနေဖြစ်နေတယ်။အဲ့ဒီထဲမှာအင်ဒိုနီးရှားနဲ့ဖိလစ်ပိုင်နှစ်နိုင်ငံကသာမြန်မာနိုင်ငံရဲ့လူခွင့်ရေးအခြေအနေတိုးတက်ဖို့နဲ့နိုင်ငံရေးအကျဉ်းသားတွေလှုပ်ပေးဖို့အတွက်ကိုပြောဆိုနေတာကိုကျွန်တော်တို့တွေ့ရတယ်။ကြံတဲ့နိုင်ငံတွေကတော့ကိုယ်နိုင်ငံရဲ့ပြဿနာဖြစ်နေတာရေလဲမကြည့်နိုင်တဲ့ကိစ္စတွေနဲ့ပတ်သက်လို့စစ်ဆိုးရနဲ့ပတ်သက်လို့ဘာမှထွေထွေထူးထူးဝေဖန်ပြောကြားတာတွေမရှိဘူးဆိုတာကိုတော့ကျွန်တော်တို့မြင်တွေ့နေရပါတယ်ခင်ဗျာ။
ဟုတ်ကဲ့ဦးမင်းလုံးကျေးဇူးပဲခင်ဗျာအဲ့တော့ကျွန်တော်တို့ဒီရက်ပိုင်းမှာပေါ့လေမြန်မာနိုင်ငံကြီးကပြောင်းလဲမှုတွေအများကြီးရှိနိုင်တယ်ဆိုပြီးပြောဆိုနေရရှိပါတယ်ဒီပိုင်းထဲမှာကျွန်တော်တို့မြင်တွေ့နေရတာကတော့ဒီလွှတ်တော်တွေမှာဒီကြက်ခိုင်ဖွံ့ဖြိုးပါတီဝင်တွေကထွားမှုမှုတွေပဲတစ်ဖက်မှာထင်းထင်းရှားရှားမြင်နေရတယ်လို့ပြောနိုင်ပါတယ်ခင်ဗျာဥပမာအပြင်ဆိုရင်ပြည်သူ့လွှတ်တော်မှာလာမယ့်အင်္ဂါနေ့မှာဆွေးနွေးမယ့်အဆိုတစ်ခုကတော့ကျွန်တော်တို့ရက်ွက်ကြေးစွာအုပ်စုအုပ်ချုပ်ရေးမှုတွေရွေးချယ်တဲ့ကိစ္စပါဒီလိုရက်ွက်ကြေးရွာအုပ်စုအုပ်ချုပ်ရေးမှုတွေရွေးမှန်တဲ့ပတ်သက်ပြီးတော့ကျွန်တော်တို့ကြားနေရတဲ့သတင်းအရဆိုရင်တက္ကိုင်ဖွံ့ဖြိုးပါတီကသူတို့ရဲ့အဆိုပြုချက်မှာဒီရက်ွက်အုပ်ချုပ်ရေးမှုတွေကိုအပေါ်အချပြလို့ရတယ်ပေါ့ဗျာဥပမာမြဲနာမည်ပြည်မရှိသူဖြစ်ရမယ်ရက်ွက်ထဲမှာလူရိုးသေးရှင်ရိုးသေးပုဂ္ဂိုလ်ဖြစ်ရမယ်စီးပွားရေးတောင်တင်းခိုင်မာတဲ့လူဖြစ်ရမယ်အဲဒီလိုအသွင်လက္ခဏာတွေရှိတဲ့ပုဂ္ဂိုလ်ကိုမြို့နယ်တို့အပေါ်အဆင့်ကနေပြီးတော့တတ်မှတ်ပြလို့ရှင်ဒီပုံကိုရက်ွက်ကြေးရွာအစဉ်အုပ်ချုပ်ရမှုဖြစ်ရွေးချယ်မယ်ဆိုရင်သူတို့အဲ့လိုအဆိုပြုထားတယ်လို့ဆိုရတယ်ဒီဆိုလွတ်တော်မှာအမြောက်များဝိုင်းဝန်းပြီးကန့်ကွက်ဆွေးနွေးကြမယ်လို့တနင်္လာနေ့ကြားနေရပါတယ်ဒါပေမဲ့လွတ်တော်မှာ
ตะไคพลเปอมัตติยาอะญาสุဖြစ်နေတော့ไอ้ตัวอเจตินပြောဆုံးหมูမျိုးอ่ะဘယ်လောက်ထိအကျိုးတရားမှုရှိမယ်လို့မြင်မလဲခင်ဗျဥစိမ့်မင်းတဘောတာကျွန်တော်အရင်ဆုံးကြားပြစီခင်ဗျဟုတ်ကဲ့ဒီရေကြီးရာတို့ရက်ွက်တို့ကျွန်တော်တို့အုပ်ချုပ်ရေးဖွဲ့ပေါ့ဗျာဒါအပေါ်ကခန့်နေဆိုရင်တော့ဒါကောင်းတဲ့ဒီကမဟုတ်ဘူးပေါ့ဒါဒီလေအကြီးကျယ်ဆိုင်ရာဒီရာအုပ်စုလို့ရက်ွက်တို့မှာလူလူရှင် ပေါ့အဲဒီရေအဲ့ဒီလိုလူတို့ကရွေးချယ်တဲ့အပြစ်မှတ်ပြီးတော့ညီမောဘူးဆိုရင်တော့ဟိုကျေးရသေးတာကြီးရေနော်ညိုပြသေးတာရက်ွက်တွေပဲဖြစ်ဖြစ်ကျွန်တော်တို့ဟိုရှိဝါရေးရလူမှုရေးရတည်ကြည်မှုတွေကျင့်နိုင်ပြီးအလားလိုက်အတော်များတယ်ပေါ့ဗျာအဲ့တော့လူမှုဆိုင်တဲ့ပုံစံမျိုးနဲ့နော်လူမှုလက်ခံနိုင်တဲ့ကိုယ်စားလှယ်တွေကိုပဲရွေးချယ်ပေးဖို့လိုပါတယ်အဲ့လိုမှမဟုတ်ဘူးဆိုရင်တော့ဟိုဒီမိုကရေစီနဲ့ပြုမြောင်ရေးလောက်လုပ်မယ်ဆိုရင်ဒီကိစ္စကကျွန်တော်အရေးကြီးတဲ့ကိစ္စတစ်ခုလို့ကျွန်တော်ယူဆပါတယ်။ဟိုကျွန်တော်ရဲ့နိုင်ငံကအရင်ကသဘောပြောရင်တော့ဒီပါတီလုံးစနစ်ကိုဥပယ်တာ။ပါတီလုံးစနစ်ကိုဥပယ်တဲ့အခါကျတော့ဒီလိုကြီးတဲ့ဒေသတွေမှာရပ်ွက်တရားဆက်ပြီးတော့ဒီဒီမိုကရေစီစနစ်ကိုတခြားသာပေါ်ဆောင်မှာဖြစ်ပါတယ်။ဟိုဘိုးချင်းပြုမြောင်ရေးလောက်တာတပိုင်းပေါ့ဗျာ
။ဟုတ်ကဲ့ဦးစိမ်မင်းကျေးဇူးပဲခင်ဗျာ။အဲ့တော့ပြောအောင်ခင်ဗျာ။ဦးမင်းနိုင်ရောဒီကိစ္စဘယ်လိုမြင်လဲခင်ဗျာ။
ဟုတ်ကဲ့ကျွန်တော်ညင်ရတယ်မဟုတ်ဦးစိန်မြင့်စွာပြောရတဲ့အမြင်နဲ့ပြုပါတယ်။ဒါကြောင့်လဲဆိုလို့ရှိရင်အောက်ချေအဆင့်အောက်ချေလူအဆင့်တွေမှာလူတို့ကို၌ဘူကသူတို့အောက်ချုပ်နဲ့အောက်ချုပ်ရင်းမှုကိုရွေးချယ်တင်တာတော့ဒါအမှန်ပါပဲ။ဒါကြောင့်လဲဆိုလို့ရှိရင်အခုဒီ2008ဖွဲ့စည်းပုံနဲ့မှာပဲပါတယ်လို့ထင်တယ်။အဲ့ဒီမှာလဲမှာဒီအောက်ချုပ်ရင်းမှုအဆင့်တွေအတီကိုမဘလို့ရွေးချယ်ရမယ်ဆိုတဲ့နေရာမှာဒီလူတို့ကမှကြီးညိုတာနောက်လူတို့ကို၌ဘူကမှကိုယ်ရင်ကိုကြမှာရွေးချယ်ရမယ်လို့သူတို့ဖွဲ့စည်းပုံတဲမှာဟာပြဌာန်းတာလို့ထင်တယ်။ဒါပေမဲ့တခုရှိတယ်ကျွန်တော်နေနဲ့ဒီလိုပြောလို့ဒီ2008ဖွဲ့စည်းပုံလက်ခံတာတော့မဟုတ်ဘူး။ဒါပေမဲ့သူဖွဲ့စည်းပုံတဲမှာဟာပါလို့အခုကာလမှာအဲ့ဒီကိစ္စတွေပေါ်လာတဲ့အခါကျတော့ဒီလိုပြောရရင်ဖြစ်ပါတယ်။တကယ်မှဒီမိုကရေစီနေသားနဲ့ဆိုရင်တော့ဒီမိုကရေစီဖွဲ့စည်းပုံနဲ့ဆိုရင်လည်းရက်ွက်ပဲဖြစ်ဖြစ်အောက်ခြေမျိုးနဲ့အစ်စ်နေပဲဖြစ်ဖြစ်အားလုံးကဒီမျိုးနဲ့လူတို့ရက်ွက်တူတူကနေယူတော့သူတို့စိတ်ကျသူတို့မှာယုံကြည်လေးစားတဲ့အုပ်ချုပ်ရေးမှုကိုသူတို့ရွေးချယ်ခွင့်ခံနာဝင်ရှိတယ်လို့ကျွန်တော်အဲ့လိုပဲမြင်ပါတယ်ခင
်ဗျ။ဟုတ်ကဲ့ဦးမင်းလွင်ကွာခင်ဗျာ
။ဟုတ်ကဲ့ခင်ဗျာကျွန်တော်တို့ဒီပြည်သူ့လွတ်တော်ကျင်းပနေတဲ့ကာလမှာကျွန်တော်တို့နေ့စဉ်သတင်းစာတွေသိရတာတွေရောအတန်းတွင်သတင်းဌာနတွေကြားတဲ့အတန်းတွင်ချက်တွေကိုမူတည်ပြီးတော့သုံးသပ်ရင်ကျွန်တော်ဒီလွတ်တော်ကကျွန်တော်ဒီမိုကရေစီနည်းအရာရွေးချယ်တင်မြှောက်ပြီးတော့ကျင်းပပြီးတော့ပြည်သူတွေရဲ့အဆုံးဖြတ်နဲ့သွားမယ်လွတ်တော်မျိုးမဟုတ်ဘူးဆိုတာကိုကျွန်တော်တို့ပို့ပြီးတော့ရှင်းရှင်းလင်းလင်းသိလာတယ်။ဘာဖြစ်လို့လဲဆိုလို့ရှိရင်အရေးကြီးတဲ့အခမ်းအကဏ္ဍတွေပေါ့နော်။ဥပမာအပြည့်ဥပဒေပြည့်ရေးအခမ်းအကဏ္ဍတွေမှာပြီးခဲ့တဲ့လအတွင်းကပဲဒီဝင်ငွေခွန်အမျက်ခွန်ရောင်းခွန်တစိမ့်ကောင်းခွန်ကုန်သွယ်ခွန်စတာတွေနဲ့ပတ်သက်ပြီးတော့အခွန်ဥပဒေဆိုင်ရာ၅ခုကိုပြင်ဆင်ပြဋ္ဌာန်းထားတာရှိတယ်။အဲ့တော့အဲ့ဒီဥပဒေတွေကတကယ်တမ်းဆိုလို့ရှိရင်နိုင်ငံတော်အစိုးရအတွက်ကမြန်မာနိုင်ငံသားတွေအတွက်ပါအရေးကြီးတဲ့ဥပဒေဖြစ်တယ်။ဘာကြောင့်အဲ့ဒီလိုပြောရလဲဆိုရင်အခွန်ထမ်းဝင်ထမ်းတွေကမိမိတို့ရဲ့အနေအဆုံဝင်ငွေပေါ်မှာဘယ်ပေါ်မှာသတ်မှတ်ပြီးတော့အခွန်ထမ်းဆောင်ရမလဲဆိုတာကိုသိသင့်တဲ့အခြေအနေမျိုးဖြစ်တယ်။သို့တော်လည်းပဲလွတ်တော်မှာဆွေးနွေးတဲ့အခါမှာတစ်ချက်ချင်းကိုမဆွေးနွေးဘူးအသေးစိတ်ဆွေးနွေးစရာမလိုဘူးအတီးပြုတ်လိုက်ဖို့ပဲလိုပါတော့တယ်ဆိုတဲ့လွတ်တော်ဥက္ကဋ္ဌရဲ့ပြင်ပြပြောဆိုခြင်းနဲ့ပဲလွတ်တော်ကနေပြီးတော့ဥပဒေ၅ခုကိုတနာကြီးအတွင်းမှာအတည်ပြုလိုက်တယ်လို့ကျွန်တော်တို့သိရတယ်။ဒီဥစ္စာကတော်တော်ကြီးကိုစိုးရိမ်စရာကောင်းတဲ့အခြေအနေဖြစ်တယ်ဆိုတာကိုကျွန်တော်မြင်ရတယ်။ထို့နည်းတူစွာပဲအစိုးရပြောသလိုဒီမိုကရေစီနည်းအရဆုံးဖြတ်ကြမယ်ဆိုလို့ရှိရင်လျှို့ဝှက်မဲပေးတဲ့စနစ်ကတော်တော်အရေးပါတဲ့စနစ်ဖြစ်တယ်။ကျွန်တော်တို့ဒီပြည်သူ့လွတ်တော်မှာအခုလျှို့ဝှက်မဲပေးတဲ့စနစ်မဟုတ်ဘဲနဲ့ထိုင်ခတနည်းနဲ့ရွေးချယ်မယ်ဆိုလို့ရှိရင်အစောကပြောတဲ့ကန့်ကွက်မယ်လို့ပြောတဲ့သူတွေကတကယ်တမ်းမဲခွဲပြီးဆုံးဖြတ်တဲ့အခါမှာရဲတင်းတင်းထိုင်နိုင်မလားဒါမှမဟုတ်လို့ရှိရင်ထပြီးတော့ပဲဆန္ဒမယ်ပြီးမလားဒီဥစ္စာကကျွန်တော်တို့တော်တော်တန်မြတ်ဖြစ်ဖို့ကောင်းတဲ့အချက်လက်တွေဖြစ်တယ်နောက်ပြီးတော့တခါကျွန်တော်တို့ဒီလွတ်တော်ကိုယ်စားလှယ်တွေထဲမှာလည်းတန်ဖို့ကိုယ်စားလှယ်တွေကအများစုဖြစ်တယ်နောက်ပြီးတော့တခါကျွန်တော်တို့ဒီတသညာကိုယ်စားလှယ်တွေရှိတယ်ဒါကတော့သူတို့လွတ်တော်နဲ့ပတ်သက်လို့အတွေ့အကြုံရှိတဲ့သူတွေဆိုလို့ရှိရင်တော့ဘာပဲပြောပြောတာသညာကိုယ်စားလှယ်တွေကနှစ်ပေါင်း20ကျော်နီးပါးအတွေ့အကြုံရှိခဲ့တဲ့လူတွေလို့ပြောရမှာဖြစ်တယ်။ကြာတဲ့နိုင်ငံရေးပါတီတွေထဲကနေပြီးတော့တက်ရောက်လာတဲ့လူတွေကဒီလွတ်တော်စီဝေးတွေနဲ့လည်းနီးစပ်တဲ့လူတွေ Pado Lebe, Tonera, General Tuyare, now be Rotaka, Dinzoto, Kuzle, Kurangova, Tru Nine, Capacity, Building, or Lagong, Tru, Taupan, Pime, Ubri, Janyan, Pimuzi, or Lagong, Pama, Chibi Song, Yashi, Zizam, Hode, Sugo, Tiona, Pinine, the Homa Gide. Ero Ubri, Jango, Yireo, Zaga, Shini, Jogani, Gide, Shini, Jogani, Vitawankan, Yibu, Dre, Tawan Pide, Sure, the Womu Pini, the Usariga, Toro Yu, Luemani, Rational Tuyare, General Democracy Nangatoro Myanmar Solution, so Pure, Little Kuzlega, Uri Jango, Tin Twenla, Bidoma, D, Uri Jango, Little Kuzlevi, Along, Chutin, Pian with Bidoma, the Bosaja, you don't that Jarari, General Tuyare. Total level, General Myanmar, Magaro, Kueri Lumium Hope, Little Kuzlega, so Tin Lide. အဲ့ဒီဆိုပယ်ချလိုက်တဲ့ဆိုလို့ရှိရင်ဥရေဂျာမန်ပြောနေဗမာမဖြစ်မလာတဲ့အချိန်မျိုးဖြစ်တယ်ဆိုတာကိုကျွန်တော်တို့တွေ့ရတဲ့အတွက်ဒီယခုကျင်းပနေတဲ့လှုပ်တော်ကဒီမိုကရေစီနီးကြအောက်ကနေအထက်ကိုတဖြည်းဖြည်းတက်သွားတဲ့ဥစ္စာမဟုတ်ဘဲနဲ့အထက်ကနေပြီးတော့အောက်ကိုပြန်လဲအာဏာခွဲဝေဖို့အတွက်လှုပ်ဆောင်ချက်ဖြစ်တယ်လို့ပဲကျွန်တော်ကတော့မြင်နေခင်ဗျ။
ဟုတ်ကဲ့ခင်ဗျာအဲ့တော့ကျွန်တော်ဒီတနုနေစကဝိုင်းအတွက်ပြထားတဲ့အချင်းလဲအတော်လေးနှောင့်လာပါပြီအဲ့တော့ပါဝင်ဆွေးနွေးတဲ့ပုဂ္ဂိုလ်၃ခုနေပြီးတော့ကျွန်တော်လက်တလောဒီရပ်ပိုင်းလာပိုင်းအတွင်းမြန်မာနိုင်ငံရဲ့အခြေအနေတွေဟာဘယ်လိုများပြောင်းလဲလာနိုင်မလဲဆိုတာဆွေးနွေးနေကျွန်တော်ဒီစကဝိုင်းကိုညီကုန်းချုပ်ချင်ပါတယ်အဲ့တော့ဦးစိုင်းမင်းစပြီးဆွေးနွေးပါလားခင်ဗျာဟု
ဒီဝါရီနေတဲ့အုပ်ချုပ်ရေးနေတဲ့နိုင်ငံရေးနေတဲ့ဒီမှာရဲဘုတ်ပြင်ပြောင်းရမှုတွေလိုပါတယ်အဲ့လိုပြင်ပြောင်းရမှုတွေလိုဖို့ဆိုရင်လည်းအမျိုးသားဒီမှုကြီးဘွဲ့ချုပ်ပါဝင်ကြတယ်ဟိုပြည်ထဲမှာရှိကြတဲ့ဒီမှုကြီးရင်းအားကြီးတွေနဲ့ဟိုသိရှိရေးနဲ့တော့သဘောထားကြီးကြီးနဲ့အမြင်နဲ့လဲကြဖို့လိုပါတယ်ရှင်းနေဖို့လိုပါတယ်ဒါနဲ့တည်းမှာဒီဒီနေ့စစ်ကိုလည်းရပ်ဆ ဒီလိုဆိုရတဲ့ဒီလိုမျိုးကြီးတခြားရေးရ။ကျွန်တော်တို့နိုင်ငံရဲ့အင်တာရေးကြီးတဲ့တခြားဒီကူယူရတယ်။နောက်တစ်ခုကကျွန်တော်တို့လေးရက်ရှိကနေပြီးတော့တစ်ခေါက်တစ်ဆယ်အထိကြားကာလကဟိုပြောမှဆိုရင်တော့ဟိုတော့ဒီဒီလိုဆိုဖြစ်တဲ့ဒီကတွေမှာအယူဝါဒကြီးတခြားရေးပါလေ။ဟိုနိုင်ငံရေးစနစ်စီးပွားရေးစနစ်တွေမတူတာတွေရပါလေ။ဘုရားကတော့ဘုရားကလည်းအစိုးရကဘုရားကဇေဝန်ဒီဝါရေးစနစ်ကိုလုပ ဒီလိုပြောလို့အဲအကြမ်းမှမလို့ဒီလိုပြောတာလေဒီအတိုင်းကအင်အားစုငယ်ငယ်ရေးအင်အားကြီးတွေအားလုံးကလေဒီစနစ်ကိုညှင်းတာမဟုတ်ဘူးတော်တော့ဒီတော်ရင်လက်နက်ကန်နေတဲ့အခွင့်အရေးတွေကဒီစနစ်သုံးမျိုးကိုအခြေခံအပြည့်ပြင်ရည်ရခဲ့တယ်ဆိုတော့ဒီလိုသူကြီးချက်တွေပေါ်မှာကျွန်တော်တို့ကအမျိုးအမြင်ရှိရှိနဲ့သဘောထားရှိရှိနဲ့ဟိုသဘောဝန်ဆွေးနေပွဲတွေကနေတဲ့ချင်းဟိုအမျိုးသားပြောင်းလဲပြင ဟိုပေါ်ဆောင်သွားတယ်လို့တပိုင်းပြည်ကြီးပြည်တယ်လို့ကျွန်တော်ယူဆပါတယ်အဲ့တော့ကျွန်တော်အနေနဲ့ပြောချင်တာကတော့ဟိုခုရှိနေတဲ့အစိုးရအဖွဲ့ရောနော်ဒီလေးရှိတဲ့အင်အားစုအားလုံးတို့ကကျွန်တော်တို့ဟိုတိုင်းပြည်ကြီးသားတွေရဲ့ဒီအရရခြေနေရာကျွန်တော်ဆိုးရတဲ့အခြေအနေဖြစ်နေပါတယ်အဲ့တော့ဒီအခြေအနေကိုလွန်မြောက်အောင်ဆိုရင်တော့ကျွန်တော်တို့အဲဒီဘောရာကြီးအမြင်ကြီးကြီးနဲ့ဘဝဝိုင်းချင်းတွေရရနေပြီးတော့အဖြေရှာဖို့လူတွေအဲ့ဒီအတွက်ဆောင်ရွက်ကြဖို့ကျွန်တော်အနေနဲ့တော့တိုက်တွန်းလိုပါတယ်အားလုံးကိုပါပဲ
ဟုတ်ကဲ့ခင်ဗျဦးမင်းနိုင်ရောနီကောကျောင်းအနေနဲ့ဗာမပြောမလဲခင်ဗျာ
ဟုတ်ကဲ့ခင်ဗျာကျွန်တော်အနေနဲ့ဆိုလို့ရှိရင်မှာပထမပြောချင်တာကအခု90ကောင်မှာအာနာရှိကြတဲ့ဒီမှာဥပိန့်ဆိုရင်ဆိုရပေါ့ဒါကိုပြောချင်ပါတယ်အဲ့တော့ဥပိန့်ဆိုရင်ဆိုရပါဝင်တော့ဥပိ္ပိ္ပိ္ပိ္ပိ္ပိ္ပိ္ပိ္ပိ္ပိ္ပိ္ပိ္ပိ္ပိ္ပိ္ပိ္ပိ္ပိ္ပိ္ပိ္ပိ္ပိ္ပိ္ပိ္ပိ္ပိ္ပိ္ပိ္ပိ္ပိ္ပိ္ပိ္ပိ္ပိ္ပိ္ပိ္ပိ္ပိ္ပိ္ပိ္ပိ္ပိ္ပိ္ပိ္ပိ္ပိ္ပိ္ပိ္ပိ္ပိ္ပိ္ပိ္ပိ္ပိ္ပိ္ပိ္ပိ္ပိ္ပိ္ပိ္ပိ္ပိ္ပိ္ပိ္ပိ္ပိ္ပိ္ပိ္ပိ္ပိ္ပိ္ပိ္ပိ္ပိ္ပိ္ပိ္ပိ္ပိ္ပိ္ပိ္ပိ္ပိ္ပိ္ပိ္ပိ္ပိ္ပိ္ပိ္ပိ္ပိ္ပိ္ပိ္ပိ္ပိ္ပိ္ပိ္ပိ္ပိ္ပိ္ပိ္ပိ္ပိ္ပိ္ပိ္ပိ္ပိ္ပိ္ပိ္ပိ္ပိ္ပိ္ပိ္ပိ္ပိ္ပိ္ပိ္ပိ္ပိ္ပိ္ပိ္ပိ္ပိ္ပိ္ရင်ကလာနေမှာတူအောင်ဒီမှာပထမဆုံးအစ်မနဲ့နိုင်ငံရေးကျင်းပရေးထုတ်ပေးဖို့ကိစ္စခြေခံရပ်သွေးနေမှာတကယ်မှာစက်ပနာတွေကိုဖြေရှာနိုင်တဲ့တွစ်ဆုံဆွေးနွေးရေးပေါ့တွစ်ဆုံဆွေးနွေးဆိုတဲ့နေရာမှာလည်းမှာဒေါ်ဆန်းစုကြည်ပါဝင်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်တည်ရဲ့နောက်ကျန်တဲ့ တိုင်းသားခေါင်းဆောင်အပြီးကြီးနဲ့သာတွေ့ဆုံဆွေးနွေးဖြေရှာနိုင်ဖို့ကြိုးစားမယ်လို့ထင်ပါတယ်။ဒီအားစုရဲ့ခန့်ခန္ဓာကလည်းကျွန်တော်ဗမာပြည်မှာအမှန်ရေးကြီးတဲ့ခန့်ခန္ဓာမှာရှိနေတယ်။တို့ရဲ့ရက်တိချက်တွေကလည်းတကယ်ခံနိုင်မှာမှနဲ့ကျွန်တော်လူတို့အကျိုးပေါ်မှာတိုင်းပြည်အကျိုးပေါ်မှာမူတည်ပြီးတော့ဆက်ပြီးတော့ရက်ခံသွားနိုင်မယ်လို့ကျွန်တော်ယုံနဲ့ယုံကြည်ရမျှော်လင့်မျှော်လင့်နေတယ်။ဆက်ပြီးတော့လည်းရက်ခံမှာလို့ကျွန်တော်တို့အနေနဲ့ပြောလို့ရတယ်။ကျောင်းသားလူငယ်တွေနဲ့ဒီပြည်သူလူထုပိုင်းကလည်းလူပေါင်းပေါင်းတောင်းဆန်းစုကြည်ပါပဲ။ကျွန်တော်တို့တကယ်ရက်ခံမှန်တဲ့အင်အားစုတွေနဲ့အတူဥပမာအခက်အခဲတွေရှိနိုင်တယ်။ဒါပေမဲ့အဲ့ဒီခက်ခဲတွေကြားရရပဲဖြစ်နိုင်တဲ့အနေအထားတွေကနေတော့ပူးပေါင်းပါဝင်ဖို့ကျွန်တော်အနေနဲ့တိုက်တွန်းလိုပါတယ်။ဒါမှလည်းကျွန်တော်တို့မာပြည့်ရဲ့အလားအလာကရှိမှာကောင်းနိုင်မယ်လို့ကျွန်တော်မြင်ပါတယ
်။ဟုတ်ကဲ့။ဦးမင်းလွင်ဦးရောဘာမှပြောမလဲခင်ဗျာ။
အစိုးရအနေနဲ့ကျွန်တော်တို့ဒီလက်ရှိမြန်မာနိုင်ငံရဲ့အရေးနဲ့ပတ်သက်ပြီးတော့ပုံမကောင်းမောင်းဆောင်ရွက်မယ်ဆိုလို့ရှိရင်တိုင်းရင်းသားများအရေးနဲ့အမျိုးသားများပြန်လည်သိမြင်ရေးအတွက်နိုင်ငံရေးအကျဉ်းသားတွေကိုပြန်လည်လှုပ်ပေးဖို့လိုတယ်။နောက်ပြီးတော့တခါတိုင်းရင်းသားကောင်းဆောင်နေဒေါက်တာဆန်းစုကြည်ပါဝင်နိုင်ငံရေးပါတီဝင်များနဲ့တွေ့ဆုံဆွေးနွေးရေးတွေဆင်ဆက်မပြတ်ဆက်လက်လှုပ်ဆောင်သွားဖို့လိုတယ်။နောက်ပြီးတော့တခါမြန်မာနိုင်ငံအတွင်းမှာတရားဥပဒေစိုးမိုးရေးအတွက်လွတ်လပ်တဲ့တရားစီရင်စနစ်ကိုပေါ်ဆောင်နိုင်ဖို့အဓိကကြရည်ဆိုတာကိုကျွန်တော်အနေနဲ့ပြောချင်ပါတယ်ခင်ဗျာ
။ဟုတ်ကဲ့ခင်ဗျာ။အဲတနုနဲ့သကဝိုင်းအတွက်ပေးထားတဲ့အချိန်နဲ့အတော်နှောင်းသွားပြီဖြစ်ပါတယ်။အဲ့တော့ပါဝင်ဆွေးနွေးကြတယ်ကိုကိုကျွန်းပြန်နိုင်ငံရေးကျင်းသားဟောင်းဦးစိန်မင်းကျေးဇူးအထူးတင်ပါတယ်ခင်ဗျာ
။ဟုတ်ကဲ့ကျွန်တော်လည်းကျေးဇူးတင်ပါတယ်ခင်ဗျာ
။ဟုတ်ကဲ့ဘကတဗမာနိုင်ငံလုံးဆိုင်ရာကျောင်းသားတမကများအဖွဲ့ချုပ်ပြောရေးဆိုခွင့်ရှိသူဦးမင်းနိုင်ကျေးဇူးပါပဲခင်ဗျာ
။ဟုတ်ကဲ့ခင်မောင်ဆွေကျေးဇူးပဲနော်ကျွန်တော်လည်း
အာရှလူခွင့်ရေးကော်မရှင်ကဦးမင်းလွင်ဦးကျေးဇူးအထူးတင်ပါတယ်ခင်ဗျာ
ကျေးဇူးပါပဲကိုကြီ
းတနင်္ဂနွေနေ့ဇဂဝိုင်းကိုဒီမှာရင်ညာနာခွင့်ပြုပါတော်တာရှင်အားလုံးရှင်လန်းရှမ်းမြေကြပါစေခင်ဗျာ